သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အနာသိမိနာနိုင်ငံတွင်းအဖက်ဖက်ကကြဆင်းလာတဲ့အထက်မှာနေဆက်ကုန်သည်ယူတွေလည်းပါဝင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းလောက်ကမှတရုတ်နိုင်ငံရဲ့ဂျာဝင်စစ်ချက်မှုကြောင့်စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်ကအပြစ်ခတ်ရစေခဲ့တဲ့ရှမ်းမြောက်ဒေသမှာဆိုလဲနေဆက်ကုန်သည်ယူလုပ်ငန်းတွေကမလဲပန်းနိုင်သေးပါဘူးမြန်မာနဲ့ကုန်သွယ်မှုအများဆုံးရှိနေတဲ့တရုတ်နေဆက်ထွက်ပေါက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်နဲ့ချင်းရွှေဟော်နယ်ဆက်ကုန်သည်ယူတွေကတော့10-20စစ်စင်ရေးကလေးကရက်တက်နေကြတာဖြစ်ပါတယ်။အဲ့ဒီလိုရက်တက်နေတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကခရီးစရိတ်တွေပို့ပေးနေကြရပြီးဒေသခံပြည်သူတွေကတော့ကုန်စည်နှုန်းမြင့်တက်မှုတန်းကိုခါစီခံနေကြရပါတယ်။10-20စစ်စင်ရေးအတွင်းမှာပဲစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့တွေကကုမင်းမြို့မှာဆွေးနွေးမှု၃ချိန်ပြုလုပ်ခဲ့တာမှာတရုတ်နိုင်ငံရဲ့လိုအပ်ချက်ကမန္တလေးမူဆယ်လက်မကြီးကိုပြန်ဖွင့်ပြီးနေဆက်ကုန်သွယ်ရေးကိုပြန်စတင်နိုင်ဖို့ပါဆွေးနွေးမှုအပြီးပြီးခဲ့တဲ့17ရက်မှာတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဘွဲ့တို့အပြည့်ရဲကြောင်းထုတ်ပြန်ခဲ့ပေမယ့်လက်ရှိအချိန်ထိကြောင်မဲမိုးမိန်နဲ့ရှမ်းမြောက်ဒေသအချို့မှာကြိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြပါတယ်ဒါကြောင့်ရှမ်းမြောက်လာရှိုးဒေသခံအမျိုးသားတဦးကတော့နေဆက်ကုန်သွယ်ရေးလမ်းကြောင်းပြန်ဖွင့်နိုင်ဖို့ကိုမျှော်လင့်လို့မရသေးဘူးလို့ဆိုပါတယ်
ဒီရက်တွေလို့ပြောပေမယ့်အရာကြီးရက်တွေပေါ့နော်သူတို့ကြားထဲမှာစစ်မှန်တဲ့ဟို agreement တော့မရှိဘူးနော်ဟိုအာ force တစ်ခုကြောင့်ပဲလောလောဆယ်ရထားတဲ့အနေခါမျိုးလေးကဒီတစ်ခေါက်ဖြစ်လာရင်တော့ကျွန်တော်တို့အနေနဲ့ဟိုလာရှုပ်လို့မျိုးဆိုရင်တော့မကျူမသိနိုင်တဲ့အနေခါမျိုးများဖြစ်လာပါတော့အာဒီနေဆက်ကုန်လူငကူတွေကတင်ထားပြီးရန်ကြောင်းနေရတော့မလွယ်ဘူးလို့တော့ထင်နေကြအဲ့တော့ခုနှစ်ရှိနေသားရောက်ဆိုလို့ရှိရင်တော့အဲ့လမ်းကြောင်းတွေကမြို့စင်မှာအကုန်ပိတ်နေပါတော့အဲဒီသဖြင့်ဆိုလို့ရှိရင်မူဆေလူမျိုးဆိုရင်တော့နည်းနည်းဟိုပူစုတယ်လို့ကျွန်တော်မြင်တယ်မြင်တယ်ပေါ့နော်မြင်တယ်အဲဆိုတော့ပုံတွေကနေပြီးတော့သွားမြို့လမ်းကြောင်းရတဲ့လမ်းကြောင်းတွေအကုန်လုံးကိုအဲကျွန်တော်ဟိုပိတ်ထားတာမျိုးကိုကျွန်တော်တို့သတ်ဖြစ်တယ်ရှားတလောက်တော့ကားဖြာတွေကနေပြီးတော့ရမ်းကြတယ်ဟိုလမ်းကြောင်းတွေမရှိဘဲနဲ့ဟိုကုန်တွေကြီးကဘယ်လိုမျိုးကြီးလုံးနေတယ်ပေါ့နော်ဆိုတော့တကယ်ချင်းတချို့ကုန်တယ်တချို့တွေဆိုလို့ရှိရင်လည်းအဲလောလောဆယ်မှာရန်နာထားတာမျိုးတွေကိုဟိုလောက်ကြတယ်ပေါ့နော်အဲတခုတော့လမ်းရှိတာကအဲဒီဝါဘက်ကနေပြီးတော့ဟိုဝင်တဲ့ဥစ္စာတွေပေါ့နော်ဟိုပြန်ကားတွေပါတယ်တော့ကျွန်တော်တို့မြင်နေရတာမျိုးတွေတော့ရှိတယ်ဒါပေမဲ့အဲဆီဖြစ်လာတဲ့ကုန်တွေကတော့ကျွန်တော်တို့အသိမတွေ့ရပါဘူးနော
်ကုန်စီစီးစစ်နိုင်မှုမြန်မာတရုတ်နယ်စပ်မှာဆိုမူဆယ်ချင်းရွှေဟော်ကပ်ပိုက်တီလွယ်ကျဲစိုင်းတုံမျိုးတွေကတရားဝင်လမ်းကြောင်းတွေဖြစ်ပါတယ်။မူဆယ်105မိုင်နဲ့ချင်းရွှေဟော်နယ်ဇက်ဂိတ်တွေကိုပိတ်ထားတဲ့နောက်မှာတော့တခြားလမ်းကြောင်းကနေပြောင်းလဲတင်သွင်းခွင့်ပြုထားတယ်လို့စစ်ကောင်စီရဲ့စီးပွားကူတန်းဝင်ကြီးဌာနကပြီးခဲ့တဲ့နိုဝင်ဘာ10ရက်မှာထုတ်ပြန်ထားပါတယ်။ဒါကြောင့်အနာမသိခင်က9နှစ်ကြာပိတ်ဆိုခဲ့တဲ့စိုင်းတုံမိုင်လာကုန်သွယ်ရေးလမ်းကြောင်းကသာအခုချိန်မှာအဓိကလမ်းကြောင်းတစ်ခုဖြစ်လာတာပါ။အဲ့ဒီလမ်းကြောင်းဖြတ်တန်းရာမိုင်လာမြို့ကတော့အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA အုပ်ချုပ်ထားတာဖြစ်ပြီးကိုပိုင်စစ်တပ်ကိုပိုင်အုပ်ချုပ်ရေးစနစ်နဲ့အုပ်ချုပ်တဲ့နယ်မြေတစ်ခုဖြစ်တာကြောင့်ဘဟုအစိုးရရဲ့ဝင်ရောက်ဆက်ဖက်ခွင့်မရှိတဲ့ဒေသလည်းဖြစ်ပါတယ် NDAA ရဲ့မိုင်းလာအခွန်ဌာနကသူတို့ထိန်းချုပ်ထားတဲ့လမ်းကြောင်းကနေတရုတ်နိုင်ငံနဲ့ကုန်ပစ္စည်းတင်ပို့ရေးပြီးခဲ့တဲ့နှစ်နိုဝင်ဘာ23ရက်ကစပြီးကုန်စည်ခွန်တွေကိုထပ်ဝက်လျှော့ချပေးမယ်လို့ထုတ်ပြန်ထားပါတယ်ကြပါမယ်။သွင်းကုန်ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့တော့အရင်ထက်လေးစားလောက်ပိုတဲ့ခရီးစည်တွေနဲ့လုပ်ငန်းလည်ပတ်နေရတယ်လို့ဆိုပါတယ်။ကုန်စင်ပို့ဆောင်ရောင်းဝယ်နေတဲ့အသက်40အရွယ်လာရှိုးဒေတာခန်ကုန်တယ်အမျိုးသားတူကအ
ဲကျွန်တော်ဒီကုန်စင်ကြီးကတော့ဟိုဒီအော့အော့ဘီယာနေပြီးတော့အဲ့ဒီဟိုအပီးစီးပြီးတော့130လောက်တူပြီးတော့သွားတယ်။ကားကောင်ပေါင်းကားဆန်ကြီးရောပါရောအပေါ်ကရောပါရောညတော့အများဆုံးရင်အများဆုံးမှတာကက30 40အများဆုံးမှအဲ့လိုပဲဆောက်တာအခုက channel ဥစ္စာတွေကြီးကြီးလေးတွေပါတယ်ဆိုတော့အေးရကျွန်တော်ဟာပါတော့ဒါကဘယ်လိုကြည့်လဲဆိုတော့ဒီကို
စားတဲ့ဥစ္စာကိုမစားအောင်လို့ဖြစ်သွားတာပေါ့ဒီဥစ္စာအချို့ဆိုရင်ဒီကုန်လေးနေရာလာကားလေးတွေကိုတော့ပို့လို့ဖြစ်တယ်အဲ့လိုဖြစ်တယ်ဒါကြောင့်ကျန်ကားကတော့မကျန်ဘူးကားကလည်းဖျက်ရတဲ့ပါရှိတယ်ပေါ့ရန်ကြီးလည်းကျန်ကြရတာရှိတယ်အဲညီအစ်ကိုရောမူတယ်ဒီဆိုရင်တော့3-4ရက်လောက်ပဲကြာကားကျန်လာတော့ဒါကလည်းကျန်တော့4-5ရက်ပေါ့အခုကဟိုအထိရောက်ဖို့6-9ရက်လောက်အဲ့လောက်ထိရောက်တယ်
မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေကနေပယ်ပြောင်းနှံနေလက်ထွက်ပစ္စည်းတွေအပြင်ကနန်းငှရှင်တွေလိုမျိုးရေထွက်ပစ္စည်းတွေကိုပါအများဆုံးကုန်သွယ်ကြတာပါတရုတ်နှစ်ကူကာလမှာဆိုရင်တော့မြန်မာဘက်ကနေတရုတ်နိုင်ငံကိုတည်တည်တင့်သွင်းမှုမြင့်တက်လေးရှိပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းထိဖရဲတခွားမွေးငပြောစတဲ့တည်တည်တွေကိုကျိုင်းတော်လွယ်ကျနေကပိုက်ဒီနေဆက်တွေကနေတန်ချိန်3000ခွဲကျော်တင်ပို့ခဲ့ပါတယ်စစ်ကောင်စီရဲ့စီဝါကုသန်းဝင်ကြီးဌာနကတော့ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံနဲ့တည်တည်ဝက်လန်အမေရိကန်ဒေါ်လာ10သန်းကျော်ကိုဂျပန်အတွင်းတင်ပို့ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ရှမ်းမြောက်ကုန်သွယ်ရေးပိတ်ဆို့မှုတွေကြောင့်နှစ်ဆင့်ကန်ကုန်သွယ်ရေးလို့ဆိုကြတဲ့ရှမ်းတောင်ပိုင်းနဲ့ရှမ်းအရှိကနေတရုတ်နိုင်ငံတည်တင်သွင်းရတဲ့အခြေအနေနဲ့ပတ်သက်ပြီးဆိုင်တော့တာချီလေးနဲ့ဆက်ကုန်သွယ်ရေးဌာနကဥက္ကဋ္ဌဦးဆိုင်ဆိုင်ကအခုလိုပြောပါတယ်
။ဟိုရှမ်းမြောက်သွားရကုန်ကြမန္တလေးတစ်ဆင့်မန္တလေးလမ်းကျွတ်လို့ဆက်တာ။အခုကျတော့ဟိုတောင်ကြီးတစ်ဆင့်တောင်ကြီးရနေပြီကျွန်တော်ကြည့်နမ်ဆန်တို့ပင်လုံတို့နမ်ဆန်တို့ဒီဟိုကိုဟင်းတို့လည်းလာပါပါ။အဲဒါသာတစ်ဆက်ဆက်ရှိလာတဲ့လမ်းဒီလိုပဲလာပါပဲ။ဟိုအရန်ဟိုဒီနေ့ဆိုင်ကအရန်ဟိုကောင်းပါတယ်သူไทยเนี่ยแหละก้าวเนี่ยเดียวเนี่ยแหละก้าวมาเลยถ้าคือตัชนิดเนี่ยก็ไทยยาวก็ปวดอ่ะว่ะพี่เนาะเดียวก็ลาวก็တော့ปวดน่ะไม่ใช่ตลอดว่ะเว้ยไทยเนี่ยเดียวดีกว่าปวดอ่ะว่ะคือเลชิก็ได้ตลอดก้าวได้ป่ะพี่โหชื่อสักก็ปูไปแล้วก้าวได้ในทางที่ว่าเลย
စစ်ကောင်စီရဲ့စီဝါကုသန်းဝင်ကြီးဌာနစီရင်တွေအရ2023-24ဘဏ္ဍာနှစ်အတွင်းမူဆက်105မိုင်ကနေတက်လကုန်သွယ်မှုနှုန်းကအမေရိကန်ဒေါ်လာတန်200ကျော်ရှိနေတာပါချင်းရွှေဟော်လန်ကျောင်းမှာတော့နေဆက်ကုန်သွယ်ရေးတန်ဖိုးကတက်လကိုအမေရိကန်ဒေါ်လာတန်100ကျော်ရှိတယ်လို့သိရပါတယ်ထာတာတစ်ဆင့်တစ်ဆက်ခွန်စစ်စင်ရေးကာလစတင်တဲ့2လကျော်အတွင်းဒီကုန်သွယ်ရေးဂိတ်တွေကနေဒေါ်လာ1500ကျော်အပြည့်အလန်းနှင်နာဆုံးရှုံးနေတာဖြစ်ပါတယ်စစ်စင်ရေးမစခင်မှာဆိုချင်းရွှေဟော်ဂိတ်ကနေတရုတ်နိုင်ငံနဲ့တင်ပို့မှုကအမေရိကန်ဒေါ်လာ8တန်းနီးပါးရှိခဲ့ပြီးမြန်မာနိုင်ငံကိုတင်ပို့မှုနှုန်းက23တန်းကျော်ရှိခဲ့ပါတယ်ဒါကိုကြည့်ချင်းအဖြစ်တရုတ်ကနေမြန်မာကိုတင်သွင်းမှုက3ဆကျော်နေပြီးတရုတ်ဘက်ကတော့နေ့စဉ်ဆိုသလိုဝင်ငွေဆုံးရှုံးနေရတာပါတစ်ဖက်မှာတော့တရားမဝင်လမ်းကြောင်းတွေကနေတရုတ်ကုန်ပစ္စည်းတွေရောက်ရှိနေပေမဲ့ဈေးကြီးပေးဝယ်နေရတယ်လို့ဒေတာကန်တွေကဆိုကြပါတယ်ပြည်နယ်တွင်းကြုံတွေ့ရတဲ့အခြေခံလူတန်းစားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးရှမ်းမြောက်ဒေတာကန်အမျိုးသားတူက
ဒီမှာကကောင်းကျိုးကိုဆိုချင်တော့နှစ်ခုလုံးရှိနိုင်တယ်လို့ထင်တယ်အရင်ကတော့ကျွန်တော်တို့ရဲ့ confusion ဆင်းမှုတွေကအေးအပြူကိုနည်းနည်းကူကူအားထားရပြီးတော့တွားလာမျိုးရှိတယ်။အဲ့တော့ကြောင့်ဥပမာဆိုရင် family solution ဈေးတဲမှာဆိုလို့ရှိရင်တရုတ်ပေါက်ဈေးပုံမှာမျိုးပြီးတော့ဒီလိုကြောင်းလေးတာမျိုးရှိတယ်။ဥပမာစက်သားလို့ပါလို့ပေါ့နော်။အဲ့လိုမျိုးလေးတွေကအစားဒီလိုဝန်စားလေးတွေရှိတယ်။ဈေးနှုန်းကတက်လာတယ်ဆိုတဲ့အခါကြီးကမှန်တယ်။ဈေးတဲမှာရှိတဲ့အကြောင်းအရာတွေကတော့အခုချိန်မှာတော့ဟိုဘာဖြစ်သွားလဲဆိုတော့ဈေးကပြန်ချသွားတယ်။အထူးသဖြင့်တော့စားတဲ့အခါလေးမျိုးကအချမ်းကြီးပေါ့နော်။ဆန်ဒီဆိုလို့ရှိရင်မြန်မာပြည်ပပိုင်းနဲ့ယူရတဲ့ဆန်ဒီပါတွေကတော့ဈေးကြီးတက်နိုင်တယ်ဟုတ်တော့ဒေတာတွေဆန်ဒီကတော့ဥပမာ8,000-9,000လောက်ချက်ဆန်ဒီဆိုလို့ရှိရင်ကျွန်တော်ပုံမှန်စားနေကြဆန်ဒီဆို8,000-9,000လောက်နဲ့ညီနေပါလေပေါ့နော်ပေပင်းဥစ္စာတွေကဈေးတက်နေစပြပားနေဝင်လာတဲ့ဥစ္စာတွေကဈေးတက်နေပါနော်ဆိုတော့ခုနေသားမျိုးမှာတော့ဒီလိုဟာဒီချိန်မှာဆိုလို့ရှိရင်ဟိုလုတ်ကင်တွေကမရှိတော့တဲ့အချိန်မှာတော့အရန်ကြီးကျွန်တော်တို့ဒီရှမ်းမြောက်ဘက်ပိုင်းကတော့အရန်ကြီးရုံးကမှဖြစ်ပြီးမဲ့ဒီလိုကြီးရဲ့အလုတ်ကရှားပါမှုပြဿနာလေးတွေကနည်းနည်းဟိုပူဖြစ်လာတဲ့အပေါ်မှာမူတည်ပြီးတော့ခက်ခဲလာတယ်လို့တော့ကျွန်တော်အနေနဲ့မြင်ပါတယ
်တရုတ်မြန်မာနယ်စပ်ရဲ့အတိတ်ကကြတဲ့ကုန်သွယ်ရေးလမ်းကြောင်းတွေဖြတ်တောက်ခံထားရသလိုနယ်စပ်ကုန်သွယ်ရေးလမ်းကြောင်းအချက်အခြာကြဆုံးတိမ့်နီမျိုးကိုလည်းမြောက်ပိုင်းညီနောင်မဟာမိတ်တပ်တွေကတိမ့်ပိုက်ထားပါတယ်ဒါပြင်နယ်စပ်ကုန်သွယ်ရေးအတွက်အရေးပါတဲ့ချင်းရွှေဟော်ကျူကုတ်ပတ်ဆိုင်လောက်ကင်မျိုးတွေကိုပါတိမ့်ပိုက်ထားတာပါ လောက်ကင်မျိုးကိုတိတ်ပိုက်ပြီးနောက်မှာလဲကိုကန့်ဒေတာအတွင်း MNDAA ကအထူးကိုပိုင်အုပ်ချုပ်ရေးတရက်ကိုထူထောင်ထားပါတယ်နိုင်ငံရေးလေလာတုံသက်သူအချို့ကတော့လာရှုမြို့ကိုလောက်ကင်လိုပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားနိုင်မှာကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်လာနိုင်မယ်လို့တုံသက်ထားကြပါတယ်နိုင်ငံရေးလေလာတုံသက်သူဦးတန်းစိုးနိုင်ကတော့လာရှုမှာရှိတဲ့စစ်ကောင်စီတပ်တွေထွက်ခါမှသာကုန်သွယ်ရေးလမ်းကြောင်းပြန်ဥမော့လာနိုင်မယ်လို့တုံသက်ထားပါတယ
်ဟောရှမ်းမြောက်ဒေသရဲ့စီးပြီးပကတ်အခုကမပြေးသေးဘူးပေါ့ဗျာလာရှုကျန်တယ်ပေါ့တကယ်လို့လာရှုကိုကျွန်တော်တို့ကျွန်တော်လောက်ကန်လိုပဲဖြစ်ရှင်းမိဆိုလို့ရှိရင်ကျွန်တော်တို့လမ်းကြောင်းပေါ်မှာရှိတယ်ကိုယ်တော်ကြီးစခန်းမိခုပေါ်ရအဲ့ဒါတွေလည်းပုံလန်းတော်မယ်အချင်းရှိပါတယ်အဲ့လိုပုံလန်းတော်မယ်ဆိုလို့ရှိရင်ပြည်သူအစီအစဉ်နဲ့မိုင်းလာလို့ပြန်ပြုတ်ပြင်းနဲ့ကျွန်တော်တို့ဆက်သွေးကိုပြီးထားလည်းပဲပြန်ပေါ်မှာဖြစ်ပါတယ်
တိုင်းပြည်ရဲ့စီးပွားရေးတည်ငြိမ်မှုကသွင်းကုန်ပို့ကုန်တွေကတဆင့်ဝင်ငွေရရှိမှုနဲ့ကုန်စည်လုံလောက်စွာလက်ပတ်နိုင်တာတွေပေါ်မှာလည်းမှုတည်နေပါတယ်လက်ရှိမြန်မာပြည်သူတွေအတွက်တော့စီးပွားရေးအတွက်အရေးပါတယ်ကုန်စည်စီးဆင်းမှုလက်ပတ်နိုင်ရေးဟာတော်လန်ရေးကြာမှေးမိန်မိန်ရောက်ကြီးတစ်ခုဖြစ်တာမျှော်လင့်နေကြရတာပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ကြတာဖြစ်ပါတယ်
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊ဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ